အရင်ဆုံးတော့စစ်ကောင်စီတေပေါ်ဘိုးစကန်ကို KNU ပူးရက်တက်တွေတင်းယူတဲ့တင်းကိုစပြောပြပေးပါမယ်။တင်းပြင်းနဲ့မြောက်ရီမြို့တောင်ပိုင်းကစစ်ကောင်စီတက်ဆွဲထားတဲ့တေပေါ်ဘိုးစကန်ကို KNU ကရင်အမျိုးသားအစည်းအရုံးပူးပေါင်းတက်တွေကအခုမေလ18ရက်နေ့မှာတင်းယူခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံးကျဲတိုက်ခတ်မှုတွေလုပ်နေပါတယ်။ထိုင်းနယ်စပ်ကနေ VOA တင်းတောင်မအေးမာကတင်းပြပို့ထားတာနားဆင်ပါရှင့်။
ပြင်းပြင်းနဲ့မြောက်ရီမြို့တောင်ဘက်ကတေဘောဘုံနဲ့ဗလဲတို့ကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်မျိုးသားလူမျိုးရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ညကလေးကတိုက်ပွဲတွေကျင်းပနေတာပါပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။တစ်ဖက်အထိကိုက်ကြဆုံးရှိခဲ့တယ်လို့လည်းပြည်သူ့ကာကွယ်တပ်ဖွဲ့ကခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်
။အော်ဒီဘောဘူးတန်းဆိုတာဟိုကျွန်တော်ဒီဂျီဘီစခန်းနဲ့တိတ်မဝေးတဲ့နေရာတမိုင်လောက်လှမ်းတဲ့နေရာမှာအရင်ဟိုစကားကစခန်းတစ်ခုရှိတယ်။အင်းအား60လောက်ရှိတယ်။အများကြီးက KNU, KNLA, KNLA, KNDO, ADIA, PDF တွေနဲ့အားလုံးပေါင်းပြီးတော့တိုက်နေတာဟုတ်ကဲ့ပြည်အလုံးတိုက်တော့ဒီနေ့ကလေးရင်နဲ့နေ့ကလေးရင်နဲ့လေးချိန်လာကျိုးရတယ်ဘုံကျဲ
တာ
တိုက်ခဲ့တယ်ဘုံကျဲတိုက်ခဲ့တယ်ဘုံကျဲတိုက်ခဲ့တယ်တစ်ခါကြည့်ရင်အဲလေးဆုံးဘုံကြီးလေးလုံးတော့ပြစ်ချတာပေါ့နော်အဲတို့ကလေးကောင်လာသွားတယ်ဆိုအခုမိုးရွာကလေးရင်ပြန်လှည့်သွားတယ်ခုနကသူတို့လုံခဲ့တဲ့တနားကြီးကျော်တော့စကောက်သိမ်းပြီးသွားပြီစကောက်သိမ်းပြီးသွားပြီဒီနေ့ကထိခိုက်ကြဆုံးမှုကရန်သူဘက်ကအာရန်၅ယောက်ကြဆုံးတယ်တနက်တလေရတာပဲတက်တော်ချင်းကြီးပေါ့နော
်
ကျွန်တော်ကတယောက်ကြဆုံးတယ
်ဒီဘက်ကစကန်သိမ့်သက်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတော့မရှိသေးပါဘူးဒါကြောင့်စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့တီးခြားအတည်ပြုလို့မရသေးပါဘူးဒါအပြင်မြောက်ရီမြို့တောင်ဘက်ဒီဘက်ကကလေးတို့ကြီးရွာကြီးကိုစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အနည်းနာကကြီးပါတွေကဒေသခံရွာသားတွေဟာတောင်ရင်မြစ်လက်ဘေးကိုတိမ်းရှောင်နေကြတယ်လို့လည်းကိုစောမုံကဆိုပါတယ
်။ဘယ်လိုလဲ။ရွာလေးကတိုက်ပွဲဖြစ်တဲ့အခါကျတော့ရွာလေးကဟိုဒီကျွန်တော်တို့တောင်ရင်မြစ်ကမ်းပြင်သားကိုရွှေ့ကြတယ
်။ဒီကနေ့မနေ့ပိုင်းမှာပဲကရင်ပြည်နယ်ကြိုင်းစိတ်ကြီးကြိုက်တုံခုတ်ခွားဒေသဘက်ကိုလည်းစစ်ကောင်စီရဲ့ရဟတ်ရင်လေးကင်းထောက်ပြန်ကမ်းမှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။မြောက်ဝတီ၊လေးကေကောဝလီဥကလိထသေဘောဘုဘလဲတို့စတဲ့ကြေးရွာတွေအနီးမှာတော့နေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ KNU တပ်မ6ထိတ်ထုတ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးဒုက္ခတွေဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ9လကျော်ကြာပြီဖြစ်ပါရဲ့ရှင်။